ကိုဖုံးပေါ်နဲ့ကိုစိုးနိုင်တို့ကြာဆုံးခဲ့တဲ့28နှစ်ပြည့်နှစ်ပတ်လည်ဆုံးခဲ့တဲ့အခမ်းအနားကိုရန်ကုန်မြို့အင်းစိန်မြို့နယ်ကဗျူကုန်းဖုံးတော်ကြီးအကြောင်းမှကျင်းပခဲ့ပါတယ်။ကိုဖုံးပေါ်ရဲ့အမဖြစ်သူဒေါ်မမအီးနဲ့ကိုစိုးနိုင်ရဲ့အမဖြစ်သူဒေါ်မြင့်မြင့်ကြီးတို့တက်ရောက်ခဲ့ပါတယ်။ဒါအပြင်ကိုစိုးနိုင်နဲ့ကိုဖုံးပေါ်ရဲ့တငယ်ချင်းတွေအများပြားတက်ရောက်ခဲ့ကြသလိုနိုင်ငံရေးကျင်းသားဟောင်းတွေလည်းတက်ရောက်ခဲ့ကြပါတယ်။1988ခုနှစ်မတ်လ13ရက်နေ့ညက RND ကျောင်းမှာဆန္ဒပြကြတဲ့ကျောင်းသားတွေကိုလုံလင်းတက်ဖွဲ့ဝင်တွေကပြစ်ခတ်မှုကြောင့်ကိုဖုံးပေါ်ဟာအဲ့ဒီနေရာမှာပဲတည်ဆုံးခဲ့တာဖြစ်ပါတယ်။အဲ့ဒီ RND ကျောင်းလှုပ်ရှားမှုကနေမြန်မာနိုင်ငံရေးကိုအပြောင်းလဲဖြစ်စေတဲ့ရှစ်လေးလုံးအရေးတော်ပုံကြီးပေါ်ပေါက်ခဲ့တာလို့ဂုဏ်ပြုကြပါတယ်။ကိုဖုံးပေါ်တည်ဆုံးခဲ့တာကိုလာရောက်အကြောင်းကြားတာမရှိဘဲရေဒီယိုကတဆင့်ကြားသိခဲ့ရတာဖြစ်ပြီးမိသားစုနေတဲ့လှဲတဲ့နေအိမ်ကိုထောက်လန်းရေးနဲ့လုံခြုံရေးတွေကအာသုဘအခမ်းအနားမကျင်းပဖို့ချင်းချောက်ပြောဆိုခဲ့တယ်လို့ကိုဖုံးမော်ရဲ့အမဖြစ်သူဒေါ်မမာဤကအခမ်းအနားမှာပြောပြပါဗါတယ
်လောက်ရတဲ့အတူပါအိမ်နဲ့မတူအောင်နေရမယ်တလက်ပတ်လည်းမထိုးအောင်ဘူးတဲ့ဆိုတော့ကိုယ့်ရဲ့အိမ်ပြန်ရောက်လာအဲ့ဒါလို့ပြောတော့ရက်ွက်တူကြီးတည်းလာပြောတယ်မထိုးအောင်ဘူးတဲ့ထောင်းလိုင်းနေရာလာပြောတယ်လူသေးအိမ်နဲ့အတူပါအိမ်နဲ့မတူအောင်နေရမယ်တဲ့အဲ့ဒီချိန်မှာကနေ့ကြတော့အရင်ကအကြောင်းသားတွေအကုန်လုံးရောက်လာကြတယ်ကျွန်တော်တို့မခံနိုင်ဘူးတဲ့မနေ့ကတော့အကြောင်းသားတွေတတ်တာကျွန်တော်တို့မကနိုင်ဘူး
ကိုစိုးနိုင်အမဖြစ်သူဒေါ်မြင့်မြင့်ကြီးကလည်းသူ့မောင်အတွက်ဝမ်းနေပေမဲ့တိုင်းပြည်အောင်မြင်တာတွေမြင်ရလာတဲ့အတွက်ဝမ်းသာမိတယ်လို့ပြောပါတယ
်ဒီလိုမျိုးအခွင့်အရေးလမ်းတွေပေါ်ပေါက်လာဖို့အသက်တွေသွေးတွေပေးဆက်ခရရတယ်သူတို့တွေမဟုတ်ပါဘူးအားလုံးပါနော်တတိုင်းတပြည်လုံးပါအဲ့လိုအဲ့လိုဆိုတော့အခုလိုအောင်မြင်မှုတွေသူတို့လိုချင်တဲ့လိုရင်းလေးတွေပြည့်လာတော့မယ်ဆိုတော့အမကြီးကငိုတောင်တိတ်ရှင်သလိုဖြစ်လာခါတိုင်းဆိုရင်ငိုရွက်နေတာမကြီးဝမ်းသာ
ကိုဖုံးမော်တို့ရဲ့တငယ်ချင်းဖြစ်သူRND ကျောင်းသားဟောင်းတဦးဖြစ်တဲ့ဦးမြင့်ဦးကအဲ့ဒီမတ်လ13ရက်နေ့ညကကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်ကိုဒီနေ့ကျောင်းကိုသွားပြီးကျွန်တော်တို့ကိုရှင်းပြခဲ့ပါဗျ။ဟ
ိုလုံလင်းနေကြားထိုးပြီးဆင်းလာတာဒီအင်းစင်လက်မကြီးတစ်ချက်ပေါ့။အကိုတို့ကဒီကျောင်းချန်စီရွေးအတွင်းထဲမှာကျောင်းသားတွေကအလုံးရှိနေကြတာ။အဲ့ဒီကနေမှနောက်ဆုံးတို့မျက်ရည်ဘုံတွေနဲ့ပြစ်တနတ်တွေနဲ့ပြစ်တဲ့ခါကျတော့ဟိုအကိုတို့ကနောက်ဆုတ်လာကြတာ။နောက်ဆုတ်တယ်ဆိုရင်ရိုးရိုးဆုတ်လို့မရဘူး။ဝေးရမောက်ပြီးတော့ဟိုငပြင်းမတက်သလိုအကိုတို့တက်ပြီးတော့ဆုတ်ခဲ့ကြရတာပေါ့။ချန်စီရွေးတစ်ချက်ကနေလို့အလုံးဆုတ်လာကြဆုတ်လာကြပြီးတော့ဒီဟိုဒီနားလေးရောက်တဲ့ခါကျတော့အကတတောင်စင်းနဲ့ဝဲရမောက်ပြီးလာရတာဟိုလာတဲ့ခါကျတော့ဒီနေရာကျတော့ဒီစိမ်မမင်းလေးကိုခဏကွယ်ပြီးတော့ခဏအမောဖြစ်လိုက်တာအဲ့ချိန်မှာသတိထားလိုက်မိတာလေကွယ်နေတဲ့ဒီစိမ်မမင်းလေးကတော့မကြည့်သေးဘူးအရင်တော့သေးသေးလေးနောက်ကျောကိုလာမှန်းလာကြည်စမ်းနေတဖောင်းဖောင်းနဲ့အဲ့တော့မှအကလန့်သွားတာဟာငါတို့တိုက်ခတ်ထားပြီးပြစ်နေတာပေါ့နော
်အဲ့ဒီကျွန်တော်တို့ကိုရှင်းပြခဲ့သူ RND ចောင်းသားဦးမြင့်ဦးဟာလည်းအဲ့ဒီနေ့ကတနှက်ထိမှန်ခဲ့ပါတယ
်ဒီကနေမှအကဒီနေရာလေးကိုတစ်ချက်ခုံပြီးတော့ဟိုပန်းချန်လေးတို့ကွာဒါပင်ထိုးပြီးဝင်လာဒါပင်ထိုးပြီးဝင်မှာဒီလေထဲမှာပဲဒီလမ်းလေးရဲ့အလဲလောက်မှာပေါ့ကိုကျောင်းကြီးစမ်းမှန်သွားတာ
ကိုဖုံးမော်ကတော့အခင်းဖြစ်ပွားတဲ့မတ်လ13ရက်နေ့ညမှာတင်ကွယ်လွန်တာဖြစ်ပြီးကိုစိုးနိုင်ကတော့ဧပြီလ5ရက်နေ့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်တိုက်ဆိုင်စွာပဲဒီနေ့မတ်လ13ရက်နေ့ဟာကိုဖုံးမော်တို့တည်ဆုံးခဲ့တဲ့1988ခုနှစ်မတ်လ13ရက်နေ့နဲ့ရက်လတနင်္ဂနွေနေ့ပါတထက်ထဲကြာရောက်တာဖြစ်တယ်လို့ပြောပါရခင်ဗျာ